လေးစားရတဲ့သောတာရှင်များရှင်ကျောင်းသားတွေရဲ့ကျောင်းသားစိတ်ဓာတ်နဲ့ဒီမိုကရေစီရေးစိတ်ဓာတ်ကိုဖန်တီးတဲ့အရာတွေမှာကျောင်းစာအုပ်ကျောင်းပညာရေးတစ်ခုလည်းမဟုတ်ပါဘူးကျောင်းနိုင်ငံပြင်ပသမိုင်းခေတ်နဲ့ကျောင်းသားတွေကိုယ်တိုင်ဖြတ်သန်းနေရတဲ့ခေတ်စနစ်ကအင်မတန်မှအကျိုးသက်ရောက်စေခဲ့ပါတယ်ပဲခူးမြို့သားဥပဒေနောက်ဆုံးနှစ်ကျောင်းသားကိုစေရအောင်ကဒေါမန်လို့အမည်ရတဲ့ကဗျာစာအုပ်ကိုဦးဆောင်ထုတ်ဝေခဲ့ပါတယ်ဒီကဗျာစာအုပ်ထဲမှာကိုစေရအောင်ကိုတိုင်ပါဝင်ဆက်ဆူထားတဲ့ကဗျာတပုတ်ကတော့လွတ်မြောက်ရေးဆိုတဲ့ကဗျာဖြစ်ပါတယ်ပြည်သူတွေရဲ့စားဝတ်နေရေးဘလို့တွေးလဲဓာရွေအားလုံးမင်းလက်ထဲမှာပြောတိုင်းယုံတဲ့ပုတ်တင်ညိုလိုထောက်ခံဖို့လဲလက်နက်တွေကမင်းလက်ထဲမှာတို့လွတ်မြောက်ရေးအသက်ပေးမဲ့တို့ရဲ့ခေါင်းဆောင်အန်တီစုလဲမင်းလက်ထဲမှာလို့ကဗျာလေးထဲမှာပါဝင်ခဲ့ပါတယ်ခေတ်စနစ်ကိုပေါ်လွင်စေတဲ့လွတ်မြောက်ရေးဆိုတဲ့ကဗျာကြောင့်ကိုစေရအောင်ကိုစစ်အာဏာရှင်ကထောင်နှံ26နှစ်ချမှတ်လိုက်ပါတယ်။တကယ်လဲပြောတိုင်းယုံပြီးထောက်ခံဖို့စစ်အာဏာရှင်ကလူထုရင်ဝကိုစက္ကန့်မလတ်တနက်နဲ့ချိန်ထားတယ်လို့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလည်းယနေ့အချိန်ထိဖမ်းဆီးထားသေးပါ။လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုဂုံပြူယူညွှန်းတဲ့နမိတ်ပုံဆိုပြီးနှင်းစီဆိုတဲ့စကားလုံးကိုတောင်မဂ္ဂဇင်းတွေမှာစာပေစီစီရေးကပိတ်ပင်လိုက်ပါသေးတယ်စစ်အာဏာရှင်ကလူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုပြည်သူလူထုကလေးစားအားထားရင်အသေးခိုက်အောင်နာတက်ပါတယ်လူထုကိုစားတောင်းဆိုတိုက်ပွဲဝင်နေတဲ့ဒေါ်အောင်ဆန်းစုကြည်လိုပေးဆက်ခြင်းမရှိတဲ့စစ်အာဏာရှင်ကလူထုစီကဘာယူရမလဲဆိုတာအမြဲတွေးပြီးလူထုအကျိုးအတွက်ဘာမှလုပ်မပေးခဲ့ပါဘူးကိုစီရအောင်ကဒေါင်းမန်ဆိုတဲ့အတိတ်ဘယ်ကကျောင်းသားတို့ကိုကိုစားပြုတယ်လို့ဆိုပါတယ်။ကျောင်းသားဆိုတာအာမန်ရှိရမယ်၊တွက်လက်ရမယ်ဆိုတဲ့အတိတ်ဘယ်ပါ။ကိုစီရအောင်အဖမ်းခံရတဲ့အချိန်မှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကသူတို့သဘောထားတွေကိုထုတ်ပြန်ကြပါတယ်။ကျောင်းသားခေါင်းဆောင်ကိုမင်းစီရကကျောင်းရှိရင်ကျောင်းသားရှိရမယ်၊ကျောင်းသားရှိရင်ကျောင်းသားတမကရှိရမယ်၊ကျောင်းသားမျိုးဆက်မပြတ်ဘူး။ကျောင်းသားတွေကိုဘလောက်ဖိနှိပ်ဖိနှိပ်မတရားတာကိုခေါင်းငုံမခံဘူးပြည်သူဘက်ကရက်တယ်ဆိုတာကိုစေရအောင်ကတတ်တည်ပြခဲ့တယ်လို့ပြောဆိုခဲ့ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်တို့တွေပဲခူးမျိုးကကိုစေရအောင်အိမ်ကိုတွားရောက်အားပေးခဲ့ပါတယ်ကိုစေရအောင်ကိုဖမ်းဆီးတဲ့အချိန်ကစပြီးအင်းစိန်အချင်းထောင်ထဲမှာတကားပိတ်စစ်ဆေးရေးအာဏာပိုင်တွေလုပ်နေတဲ့အချိန်မှာနယ်စည်းမခြားသတင်းတောင်များအဖွဲ့ကလည်းစိုးရိမ်ပူပန်ကြောင်းနဲ့အမြန်ဆုံးပြန်လွတ်ပေးဖို့အတွက်တောင်းဆိုခဲ့ဘူးပါတယ်လွတ်လပ်စွာရေးသားခွင့်ပေါ်ပြခွင့်မရှိတဲ့မြန်မာနိုင်ငံမှာကဗျာရေးသူကိုရောကဗျာဖတ်သူကိုပါဖမ်းဆီးခဲ့ပါတယ်ကဗျာဖတ်သူចောင်းသူမိန်းကလေးတွေကိုတော့ဖမ်းဆီးထိန်းသိမ်းပြီးမကြားခင်မှာအာဏာပိုင်ကပြန်လွတ်ပေးခဲ့ပါတယ်မော်လမြိုင်မန္တလေးမြရထားကားလန်းစုံရပဲခူးမြို့ကိုကျမတို့အချင်းကြမိသားစုတွေဖြတ်တန်းခဲ့ရတာ၁၀စုနှစ်ကျော်ခဲ့ပါတယ်စစ်အာဏာရှင်စနစ်မချုပ်ငိမ့်တဲ့၍ထောင်ဝင်စားခရီးသည်တွေလည်းဖြတ်သန်းနေရအောင်မှာပါရွှေရောင်ဝင်းပါနေတဲ့ရွှေမော်တော်ဇေဒီကြီးကိုအဝေးကဖူးမြော်ရရင်ပဲရင်ထဲကအပူတွေငိမ့်အေးသွားတယ်လို့လှုပ်ရှားတက်ကြွနေတဲ့ဘကိုးမျိုးသူမျိုးသားတွေကိုကြီးပြီးကျမတို့ခရီးသွားတွေစိတ်ခွန်အားဖြစ်ရပါတယ်ရေကြီးတဲ့သဘာဝဘေးအန္တရာယ်ကိုနှစ်စင်ခံရတဲ့ဘကိုးမျိုးမှာခစ်စနစ်ရဲ့သားကောင်နိုင်ငံရေးအကျဉ်းသမားတွေနဲ့အချင်းကြမိသားစုတွေရှိတယ်။노ကြတက်ကြွတဲ့မြို့လူထုတွေရှိတဲ့မြို့အဖြစ်ဖြတ်သန်းသွားလာတိုင်းကျမတို့အကြိမ်ကြိမ်ဥညွတ်ရတဲ့ပဲခူးမြို့ဖြစ်ပါတယ်။2010စက်တင်ဘာ9ရက်နေ့ကတော့စစ်တပ်ကရက်ွက်ထဲဝင်ပြီးတနက်နဲ့ပြစ်တက်လို့သေဆုံးသွားရတဲ့လူငယ်နှစ်ဦးရဲ့သတင်းကိုကြားပြီးကျမတို့မြန်မာနိုင်ငံသားအားလုံးကြံရစ်သူမိသားစုနဲ့အတူတုံလှုပ်ကြေကွဲနေမဲ့ဘကိုးမျိုးသူမျိုးသားအားလုံးနဲ့အတူထတ်တူကြေကွဲရပါတယ်စစ်တပ်ကတနက်နဲ့ပြစ်တက်လို့သေဆုံးသွားရတဲ့လူငယ်နှစ်ဦးရဲ့ကြံရစ်သူမိသားစုကိုစစ်အာဏာရှင်ကငွေ၁၀သိန်းပေးပြီးလေပြေထိုးခဲ့ပါတယ်ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုငွေပေးရင်ပြီးရောဆိုပြီးစစ်အာဏာရှင်ကမတရားမှုကိုငွေနဲ့ခြေဖြတ်နေပါတယ်ဒီငွေကြေးကိုကျွန်တော်ကျမတို့လက်မခံနိုင်ဘူးအလောင်းကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ထုတ်ပေးပါဆိုတဲ့အတန်ကကြားရသူအပေါင်းကို ရင်းနှင်းစေပါတယ်။စစ်အာဏာရှင်ရဲ့တရားဥပဒေမဲ့ရက်ဆက်မှုကြောင့်ဒီလိုအတန်တွေကိုကျမတို့ကြားနေရတာပါ။လေးစားရတဲ့သောတာရှင်များရှင်။ပဲခူးမြို့သားဥပဒေကြောင်းသားကိုစေးရအောင်ကအများပြည်သူတွေသူ့ကြောင့်စိတ်ဆင်းရဲကိုဆင်းရဲဖြစ်အောင်မပြုလုပ်ခဲ့ပါဘူး။အသားညိုညိုနဲ့မျက်နှာချိုချိုပြုံးရွှင်နေတတ်တဲ့ကိုစေးရအောင်ကသူ့ကိုယ်စွမ်းဉာဏ်စွမ်းရှိသမျှနဲ့လောကအလှကိုသာဖန်တီးခဲ့သူဖြစ်ပါတယ်။စစ်အာဏာရှင်ကြောင့်သေဆုံးခဲ့ရတဲ့ပဲခူးမြို့သားလူငယ်နှစ်ဦးရဲ့အကြောင်းကိုကိုစေးရအောင်သိခဲ့ရင်အင်းစိန်အချင်းထောင်နိုင်ငံထဲမှာကြပြာနဲ့ခစ်ကိုကပီးထိုးနေပါလိမ့်မယ်။သောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှ